ချင်းပြည်နယ်ဖလန်းမြို့နယ်ရီကွတ်တာမြို့ဘက်မှာမနေ့ကပစ်ခတ်မှုတွေဖြစ်ခဲ့တာဟာစစ်ကောင်စီတပ်ကတစ်ဖက်သက်6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CDF ကVOA ကိုပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်လာတော့မယ့်အခြေအနေတွေကြောင့်လဲဒေသခံချင်းလူမျိုးတွေဟာဒီအိန္ဒိချင်းအိန္ဒိယနိုင်ငံဘက်ဒီနေဆက်ဘက်ကိုမျိုးလုံးချင်းထွက်ပြေးနေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်အိန္ဒိယမြန်မာနေဆက်ချင်းပြည်နယ်ဖလန်းမြို့နယ်ရီကော့တာမြို့မှာမနေ့မနေ့ပိုင်းကပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကနေရီခေါ်တာမျိုးအမှတ်နှစ်ရပ်ကွက်တပ်ကုန်းပေါ်ကနေ6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CNDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်
။ဟုတ်ကဲ့အတိုက်ပွဲကိုသူတို့စစ်ကောင်စီကဒီညနေငယ်အချင်းနဲ့ဆက်လို့ရန်တမ်းဖြစ်တယ်ပြောတယ်။စစ်ကောင်စီကမရှိဘူးပြောတယ်။စစ်ကောင်စီကသူတို့ကချင်းမျိုးကိုရန်တမ်းဖြစ်တဲ့ပုံစံနဲ့တခြားလုပ်ထားတဲ့နေရာနဲ့အမှတ်နှစ်ဟိုကနေရန်ပြီးတော့ဖြစ်တယ်နေမယ်။သူကတည်းကကိုနာရီနီ
ရီကော့တာမျိုးဘက်မှာတိုက်ပွဲဖြစ်လာနေတာကြောင့်ဒေသခံတွေမျိုးကနေတိမ်းရှောင်ကြဖို့ချင်းကာကွယ်ရေး CDF ကွာငိုရန်အဖွဲ့ကနေကြီးညာခဲ့ပြီးတဲ့နောက်တနတ်တန်တွေဒီကနေ့ကြားခဲ့ရတာပါချင်းကာကွယ်ရေးအဖွဲ့ရဲ့ကြီးညာချက်ကြောင့်ဒီလမလ9ရက်နေ့တုန်းကရီကော့တာမျိုးကနေအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်ဇိုကော့တာရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်အခုတနတ်တန်ကြောင့်စစ်ဘေးရှောင်တွေနေရရင်းကိုပြန်လာဖို့စိုးရိမ်နေကြတယ်လို့ဒုက္ခသည်တဦးကပြောပါတယ
်ခါကြကဖြိုးတော့ပစ်ခတ်တယ်လို့ပြောတာပဲအဲအကုန်လုံးဖြစ်ပြီးတော့တာပဲအပြန်လာဖြိုးတော့ပြေတော့မရသေးဘူးခုတော့တော့ဆယ်တော့အကုန်လုံးဖြစ်ပြီးတော့တာ
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ရောက်မြန်မာစစ်ပြေးဒုက္ခသည်တွေကိုပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစေတနာရှင်တွေကကူညီထောက်ပံ့ပေးနေကြပါတယ်ဒီအခြေအနေတွေကိုမီဇိုရမ်ပြည်နယ်ကိုတင်းရှောင်ရောက်ရှိနေတဲ့ကလင်းမြို့နယ်ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်ပီရှာမီကအခုလိုပြောပါဗျာ
။ဒီရှောင်တွေနောက်ဆုံးချင်းနေဆိုတော့အခက်ခဲရတော့အနေချင်းတော့ရှိကြတာပေါ့လေ။ဒါပေမဲ့သူတို့ရဲ့စခန်းတိုင်းမှာ DC တွေကလည်းကူညီပေးတယ်။ဒီပြည်နယ်ဆေးရုံနေပြီးတော့လည်းထောက်ပံ့ငွေတွေချပေးတယ်။ဟိုအရင်ကစစ်စောဝါကစားတော့မရှိဘူး။အဲ့ဒီနေဘူဆာဘူတောက်ဖို့လည်းဒီ NGO အတူတူပေါ့ဒီနေဆိုးရနဲ့လက်တွဲပြီးတော့အာလွတ်တော်ကိုယ်စားလှယ်တွေရဆက်ပေါ့လေဆာစီဆော့ပေအာလူးထပ်ပတ်ပေးနေတာဆိုတော့အခက်ခဲရှိရှိမမတော့မရှိဘူးဒါပေမဲ့ကိုယ်အိမ်တော့ပဲဟုတ်နိုင်တယ်ပေါ့နော
်မီဇိုရမ်ကိုရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုအားပေးနှစ်သိမ့်တဲ့မနေ့ကလုတဲ့အခမ်းအနားမှာမီဇိုရမ်ပြည်နယ်လူငယ်အသင်း YMA ဥက္ကဋ္ဌပူအာလာငက်တာကနေစစ်ဘေးရှောင်တွေကိုတတ်နိုင်တဲ့ဘက်ကအကူအညီပေးမယ်လို့ပြောဆိုခဲ့ကြောင်းပီရှာမီကပြောပါတယ်
။အဲသူတို့ကဆရာနာတင်းပြီးကြတဲ့ကဒီမှာတည်ရနေစစ်ဘေးရှောင်လာတဲ့သူတွေအားလုံးကိုတွေ့နေနေတွေ့ချိုးဆိုရဲဟိုမျိုးဘောစားဘောတောက်ဖို့ဟိုအလူလဲရှာတယ်သူတို့ရံပုံတွေလည်းနေပြီးတော့လဲတောက်ချောက်ထောက်ပံ့ရတာတစ်နှစ်တောင်ပြည့်သွားပြီပေါ့နော်။နောက်ထပ်စစ်ဘေးရှောင်ရောက်လာခဲ့ရင်လည်းသူတို့အဆင်ပြေရှိပါတယ်။ဘာမှအားမငယ်ပါနဲ့ဆိုတဲ့အကြောင်းကိုသူပြောသွားတာပါ။ကောင်းချောက်တဲ့သူကြီးကြီးရပါ။အ
ဲ့ဒီခန္ဓာမှာမီဇိုရမ်ပြည်နယ်ကိုခိုလုံနေကြတဲ့ချင်းပြည်နယ်ဝန်ကြီးချုပ်ဟောင်းစလိုင်းလျံလွဲအပါအဝင်လွတ်တော်ကိုယ်စားလှယ်22ဦးတက်ရောက်ကြပါတယ်။မြန်မာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက် CDM ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေအများအပြားဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်ရောက်ရှိနေကြပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲကြောင့်မီဇိုရမ်ရောက်မြန်မာဒုက္ခသည်တွေပိုပြီးတိုးလာနေကြပါတယ်။တိုက်ပွဲကြောင့်ချင်းပြည်နယ်ဖလန်းမတူပြီးသခိုင်းတိုင်းကလေးမျိုးကဒေသခံတွေဟာမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်ပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့ကြားစစ်ရေးတင်းမာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူဟာ 24,200 ကျော်ရှိပြီလို့မီဇိုရမ်အစိုးရကမှတ်တမ်းပြုစုထားပါတယ်ခင်ဗျာ။